ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိနေပါတယ်။လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကခုချိန်ထိအနိုင်ရသူတရာစင်လောက်ပဲရှိနေသေးတာပါ။ရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့လက်ရှိအနာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲတွေပိုချုပ်ကြီးတွေဝင်ရောက်ရှင်ပြန်ကြတဲ့နေရာတွေကိုတော့မကြေညာနိုင်သေးတဲ့အပေါ်မှာလည်းမိခွန်းတွေထွက်ပေါ်လာနေပါတယ်။မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီကနေ့ညနေ 3:00 ထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာပေးထားတဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စီးရင်မှာတော့ပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပါတယ်။လက်ရှိအာဏာရယူထားတဲ့ပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာပဲအနိုင်ရပါတယ်။တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ165နေရာထဲမှာအဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက143နေရာအနိုင်ရပါတယ်။ပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့12နေရာအနိုင်ရပါတယ်။ပြည်သူ့လွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်အမတ်နေရာ15နေရာကိုတော့တခြားပါတီတွေကအနိုင်ရထားပါတယ်။အနိုင်ရလွတ်တော်ကိုယ်စားလှယ်တွေကိုကြီးညာပြီး45ရက်အတွင်းမှာလွတ်တော်အမတ်ကန့်ကွက်လာတွေတင်ပြီးတော့ကန့်ကွက်နိုင်တယ်ဆိုပေမဲ့အခုချိန်ထိတော့ကန့်ကွက်လာတွေမရှိသေးတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောခဲ့ပါတယ်
။ခုနကျွန်တော်တို့ကုန်ဖွဲ့နဲ့ဖက်ပြီးစစ်သေးတယ်ဆိုတာတော့ကျွန်တော်တို့ကကန့်ကွက်သွား။ဒီတော့ပြောခဲ့တဲ့ခုနကကုန်ဖွဲ့ဖက်တော့ကန့်ကွက်သွားပြီ။ဝချာတုံးနေပြီးတော့ပြင်ပြလိုက်တဲ့ကန့်ကွက်သွားတယ်ကျွန်တော်တို့စစ်သေးခြင်းဖြစ်ပါတယ်။ကန့်ကွက်သွားစစ်သေးတဲ့အခါမှာသူတို့ကရှင်းနေလာပြီးတော့လည်းလာပြီးတော့ထူချိန်နိုင်ပါတယ်။နောက်ရှင်းနေတဲ့ခုကကိုယ်စားလှယ်ကျွန်တော်လည်းထူချိန်နိုင်ပါတယ်။နောက်ပြီးတော့အများပြည်သားဘာလို့မဆိုဒီစစ်စစ်တဲ့နေရာမှာအခုလာရောက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားထောင်လို့ရပါတယ်။အဲ့တော့တက်တည်တွေလည်းသူပြတယ်လည်းပြနေတဲ့တက်တည်လည်းပြလို့ရပါတယ်။သူတက်တည်ပြနေတယ်။တက်တည်ကဆောင်စတဲ့အထောက်ထားတွေတက်တည်ကတက်တည်ကိုလည်းပြပြနေတယ်။အဲ့ဒါလေးကိုကျွန်တော်တို့ကတ္တရတဲ့ဥပဒေနဲ့အညီဒီပေါ်မှာတက်တည်ခံတဲ့ရည်ရည်ကျွန်တော်တို့စစ်ဆေးပါတယ
်။မဲဆွယ်စည်းရုံးရေးကာလမှာအထက်အခံ NLD ပါတီကိုယ်စားလှယ်တွေမဲဆွယ်စည်းရုံးမှုလုပ်ငန်းတွေကြန့်ကြာခဲ့ရတဲ့အပေါ်အငင်းပွားစရာဖြစ်ခဲ့တဲ့စစ်တပ်ရေးရက်စခန်းတွေရှိနေတဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအလုံးအနိုင်ရခဲ့ပါတယ်။အခုလွတ်တော်အမတ်နေရာကြီးညာတဲ့အထက်မှာဝေးလံခေါင်းတည်တဲ့ပြည်နယ်တွေကအမတ်နေရာတွေကိုကြီးညာနိုင်ပေမဲ့လို့စစ်ဗိုလ်ချုပ်ကြီးတွေပြည်ထောင်စုဝန်ကြီးတွေဝင်ရောက်ရှင်းပြနေကြတဲ့နေပြည်တော်မဲဆန္ဒနယ်တွေကိုတော့မကြီးညာနိုင်သေးပါဘူး။ဒါပေမဲ့အခုကြီးညာပြီးတဲ့လောက်ထိအခြေအနေတွေအရအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတမရလောင်းနှစ်ယောက်အစိုးပြနိုင်မဲ့အလားအလာရှိနေပြီလို့သုံးသပ်သူဒေါက်တာရမျိုးသိန်းကပြောပါတယ
်။ကျွန်တော်လက်ရှိပေါ်လေလေးလာစုံစမ်းသုံးသပ်ကြည့်ရတဲ့လောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုလွတ်တော်ကိုယ်စားလှယ်380လောက်အထိအနိုင်ရရှိမဲ့အနေအထားမျိုးကိုတွေ့နေရပါတယ်ဗျ။ဟုတ်ကဲ့ NLD အနေနဲ့ဒုတိယတမရလောင်းနှစ်ယောက်ကိုရွေးကောက်တင်မြောက်နိုင်မဲ့အနေအထားရှိနေပါတယ်ဗျ
။မဲဆန္ဒနဲ့အများစုမှာတော့မဲတွေရေးတွက်ပြီးဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပုံစံ19နဲ့အတူပြုလက်မှတ်ရေးထိုးပြီးတဲ့မဲဆန္ဒနယ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တွင်ကတချို့မြို့နယ်တွေမှာတော့ကြိုတင်မဲကိစ္စမဲပုံးတွေကိစ္စနဲ့ပတ်သက်ပြီးမယုံမသားလောက်ရက်တွေရှိတယ်လို့ဆွဆွဲမှုတွေကြောင့်မဲရေးတွက်ဖို့နှောင့်နှေးနေရတယ်လို့ကချင်ပြည်နယ်တွင်ကသွားရည်လာရည်ခက်ခဲတဲ့ဒေသတွေကမဲရလတ်တွေထွက်ပေါ်လာဖို့ကလည်းသတင်းပတ်နဲ့ချီစောင့်ဆိုင်းရမယ့်အနေအထားမှာရှိတယ်လို့လည်းတက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကပြောဆိုထားပါတယ်ရှင်။